နိုင်ငံရေးပါတီတက်တီနောက်ဆုံးမှတ်ပုံတင်မဲ့ရက်ကိုစစ်စိုးရကမကြေညာသေးပေမဲ့2010ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီအရေးအတွက်ဟာပါတီထောင်ခွင့်လျှောက်ထားတဲ့လက်ရှိပါတီ40ကျော်တဲ့မများနိုင်တော့ဘူးလို့တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီတပ်ဆညပြောခွင့်ရပုဂ္ဂိုလ်က RFA ကိုပြောပြပါတယ်အဲရွေးကောက်ပွဲကျင်းပမဲ့လကိုတိတိကျကျမပြောနိုင်ပေမဲ့အောက်တိုဘာနိုဝင်ဘာဒီဇင်ဘာတလလတော့ဖြစ်နိုင်တယ်လို့တချိန်ကမဆလပါတီရဲ့အမွေခံထားတဲ့တပ်ဆညပါတီပြောခွင့်ရပုဂ္ဂိုလ်ဦးဟန်ရွှေကပြောပြပါတယ်
ဒါတော့ကျွန်တော်တို့လည်းပြောဖို့တော့ခက်ပါတယ်တော့လေဖောင်းတစ်ခဲမှာဆိုမှာဆိုတော့ကျွန်တော်တို့ကအကြမ်းနဲ့တော့အောက်တိုဘာနိုဝင်ဘာဒီဇင်ဘာဒီ၃လမှာတလလာတော့လုပ်မယ်ဆိုတဲ့ဟာဒီလိုခံမှန်းပြီးတော့ကျွန်တော်တို့ဒီကောက်ွက်တဲ့ပြင်ဆင်တဲ့အနေအထားမျိုးကျွန်တော်တို့ရှိပါတယ်ဘယ်အောင်လို့အဲ့ဒီဟာတော့ခံမှန်းပြီးတော့ကိုယ်လုပ်ငန်းကိုဟိုစီစဉ်ချပြီးတော့လုပ်သွားတဲ့သဘောပါပဲ
ဟုတ်ကဲ့
ပြည့်ပြည့်ကြကြတော့ကျွန်တော်လည်းမသိပါဘူးဟုတ်
ဆိုတော့ကျွန်တော်တို့အခုဒီမှာအောက်တိုဘာဆိုရင်တောင်၄လလောက်ပဲကျန်တော့တယ်ဆိုတော့ကအခုလေကျွန်တော်တို့ပတ်ပုံတင်ခွင့်ပြုပြီးတဲ့ပါတီပေါင်းကအခုဒီ30နီးပါးရှိပြီဆိုတော့ဥဟန်ရွှေအနေနဲ့ဘယ်တော့လောက်ကိုဒီပါတီတစ်တီမှတ်ပုံတင်တာနောက်ဆုံးရက်တတ်မှတ်မယ်လို့ထင်မြင်မိလဲခင်ဗျ
တို့ကတော့အခုလောလောဆယ်ပါတီပေါင်းကျွန်တော်သိတော့ကတော့အခုပါတီမှတ်ပုံတင်ဖို့ဆိုပြီးတော့လျှောက်ထားတဲ့ဟာ42ခုရှိတာပေါ့အဲ့ဒီထဲကအခုဆိုရင်28ခု29ခုပေါ့လေ28 29လောက်တော့ကျွန်တော်တို့ပါတီဖြစ်ပေါ့တတ်မှတ်ပြီးတော့မှတ်ပုံတင်ခွင့်ပြုလိုက်ပြီဖြစ်ပါတယ်ဒီဟောင်းဝိုင်းတိုင်းတာလောက်ပဲရှိနိုင်မယ်လို့ကျွန်တော်ထင်ပါတယ်အခု42ပါတီပေါ့လေတင်ထားတဲ့ထဲကဒီဝန်ဝိုင်းလောက်ပဲရှိမယ်လို့ကျွန်တော်ထင်ပါတယ်ခင
်အဲ့တော့ဆိုလိုတာကဒီအခုတင်ထားတဲ့ပါတီ40ကျော်ကျပြီးတာနဲ့နောက်ဆုံးရက်တတ်မှတ်မယ်ဆိုတဲ့သဘောလား
ကျွန်တော်ထင်တာတော့တိတ်ပြီးတော့လာမယ်လို့တော့မထင်တော့ဘူးလေအခုကလည်းတစ်ဆင်ပြည်နယ်တိုင်းတွေကတိုင်းရင်းသားတွေလည်းပဲပြည်နယ်တိုင်းကိုပဲသူဝင်ကြတာရှိတာဖတ်ပုံနေကြတာရှိပါတယ်အလုံးစုံတော်တော်လေးနဲ့စုံတဲ့သဘောရှိနေတယ်။နောက်တစ်ခါတခြားစိတ်ဝင်စားတဲ့ပေါ့လေ interest group အတင်းတဲ့ level တို့လည်းတော်တော်များများပေါ့လေဒီပါဝင်ထားတဲ့အနေအထားရှိတော့ကျွန်တော်အမြင်ကတော့သဘောအထိပဲရှိနေမလို့ကျွန်တော်ဒါယူဆတဲ့သဘောပါပဲခင်
။အဲတဆညပါတီဝင်အများစုဟာလက်ရှိစစ်ကောင်းဆောင်တွေရဲ့ဆရာသမားတွေဖြစ်တဲ့အတွက်စစ်စိုးရနဲ့ရင်းနှီးတဲ့ပါတီလိုလဲပြည်သူတွေနားလည်ထားပါတယ်။အဲတဆညပါတီကောင်းဆောင်အငင်းစားဒုဗိုလ်ချုပ်ကြီးထွန်းကြီးဆိုရင်လွန်ခဲ့တဲ့3-4နှစ်ကတည်းကမွန်ပြည်နယ်မှာလွတ်လပ်စွာစည်းရုံးနေတာတွေ့ရတယ်လို့မွန်ပြည်သစ်ပါတီအရာရှိတချို့က RFA ကိုပြောပြပါတယ်။အဲဘာကြောင့်အခုလိုကြိုတင်စည်းရုံးခွင့်ရတယ်လို့တပ်ဆညပါတီပြောခွင့်ရပုဂ္ဂိုလ်ဦးဟန်ရွှေကို RFA ကမေးတဲ့အခါစည်းရုံးတာမဟုတ်ဘဲပါတီဖွဲ့စည်းတည်ဆောက်မှုကိုလုပ်ကင်တာပါလို့ဖြေကြားပါတယ်။အဲတပ်ဆညပါတီဟာလွတ်တော်300လုံးမှဝင်ရောက်ရှင်ပြိုင်မှာဖြစ်ပေမဲ့အမတ်တဦးကို9သိန်းဆိုတဲ့အာမခံကြီးကြောင့်ငွေကြေးခက်ခဲတော့ရှိနိုင်တယ်လို့ဦးဟန်ရွှေကဝန်ခံပြောဆိုပါတယ်။အငွေကြီးခက်ခဲရှိပေမဲ့စစ်စိုးရကြောတော့နောက်ခံပေးထားတဲ့ကြက်ခိုင်ဖွံ့ဖြိုးပါတီကိုတော့ပြိုင်ဘက်လိုသဘောထားရှင်ပြိုင်သွားမှာဖြစ်တယ်လို့ပါပြောပြပါတယ်
။ဆက်တော့တော့ကျွန်တော်ပြည်သူ့ဆော့တော့အမျိုးသားဆော့တော့နောက်တစ်ခါတိုင်းနဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဆော့တော့အဲ့ဒီ300ဆိုးမှာကျွန်တော်တို့ဝင်ပြီးတော့ရှင်ကျဲဖို့အစီအစဉ်ရှိပါတယ်။တချို့နေရာတွေတော့ရှိတာပေါ့လေကျွန်တော်ကတချို့ပြည်နယ်တွေမှာဟိုပိုင်းအုတ်ချုပ်ခွင့်ရဒေသသတ်မှတ်ထားတဲ့မြို့နယ်တွေရှိတယ်။အဲ့ဒီမြို့နယ်တွေမှာတော့ကျွန်တော်တို့ဝင်ကြိုင်မှာမဟုတ်ပါဘူး။
ကြက်ခိုင်ဖွံ့ဖြိုးရေးဖွဲ့ရတော့သူကငွေအားလူအားရောအစိုးရဘက်ကရောပုံကိုယ်တွေဝင်ကြီးတွေပါဝင်နေတဲ့အတွက်သူတို့ကတော့မဲဆန္ဒနဲ့အများစုကိုပြိုင်နိုင်မယ်လို့ယူဆတယ်။ဥဟန်ရွှေတို့အနေနဲ့ရောဘလောက်အထိလုပ်နိုင်မယ်လို့ယူဆလဲခင်ဗျ။
ကျွန်တော်တို့လည်းဒီအများစုမြို့နယ်အများစုပေါ့မြို့နယ်တစ်မြို့နယ်မှာဒီလိုတော့ကိုယ်စားလှယ်မဲဆန္ဒနဲ့ရှိပါတယ်။နောက်တစ်ခါပြည်နယ်တိုင်းသို့တော်ကမဲဆန္ဒနဲ့ရှိပါတယ်။ဒါမြို့နယ်တစ်မြို့နယ်မှာအနည်းဆုံးကျွန်တော်တို့ကိုယ်တည်းတုံးနေတာကတော့ရှိပါပဲသို့တော့အမျိုးသားလွတ်တော်ကြတဲ့အခါကျတော့ပြည်နယ်တိုင်းတစ်ခုကိုဆက်မရောက်ဆိုတဲ့အခါကျတော့မြို့နယ်တိုင်းကတော့ရမှာမဟုတ်ဘူးချင်းပြည်နယ်တို့ကယားပြည်နယ်တို့ကရင်ပြည်နယ်တို့စသဖြင့်မွန်ပြည်နယ်တို့ဒီနေရာတွေကတော့မြို့သားလွတ်တော်မှာတယောက်စီမြို့နယ်တယောက်စီတမြို့နယ်မှာတယောက်စီကျွန်တော်တို့တားနိုင်တဲ့အခြေအနေကျွန်တော်တို့ရှိပါတယ်အဲ့တော့အဲ့ဒီအနေအထားရာကျွန်တော်တို့ပါတီအနေနဲ့အများစုပါဝင်ရှင်းတိုင်းရှင်းပြနိုင်တဲ့အခြေအနေရှိတယ်လို့ကျွန်တော်ပြောလိုပါတယ်
အတဆညပါတီ90ခုနှစ်ရွက်ကပွဲမှာထင်တယ်လို့အပြတ်အနိုင်မရခဲ့တာဟာတခြားပါတီတွေနဲ့မဟာမိတ်မလုပ်ခဲ့လို့ဖြစ်တယ်လို့တဆညပါတီပြောခွင့်ရပုဂ္ဂိုလ်ဥက္ကမောင်ကြီးကရန်ကုန်သတင်းစာဆရာတချို့ကိုတစ်ချိန်ကပြောခဲ့ပါတယ်။ဒါပေမဲ့2010ရွက်ကပွဲမှာဘယ်ပါတီတွေနဲ့မဟာမိတ်လုပ်မလဲဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါကြောင့်ကြက်ခိုင်ဖွံ့ဖြိုးပါတီကိုပြိုင်ဘက်လိုသဘောထားမယ်လို့တဆညဘိုးကော်မတီဝင်ဦးဟန်ရွှေပြောတာကိုရန်ကုန်နိုင်ငံရေးအတိုင်းအဝန်းကတန်လျက်ရှိပါတယ်။မြန်မာနိုင်ငံရဲ့ယူရွင့်တဲ့စီးပွားရေးအတွက်နဖဆီဆိုးရမှာတာဝန်ရှိတဲ့အကြောင်းတိုင်းရင်းသားစီးလုံးညီညွတ်ရေးပါတီတပ်ဆညပါတီက2002ခုနှစ်မှာဝေဖန်ပြစ်တင်ခဲ့ပါတယ်။ဆီဆိုးရရဲ့စီးပွားရေးပေါ်လစီယူပေါက်တွေ Asoya Siwai policy Ane Jedi Jao, Pidu Abong, Gongzeno, Asamadam Yimamu, Mui Pongwamu Dan Kayare Sobi, Natong Naku, Dasanya, Badi Nibale, Dewanwama, Eri Chain, Badi Ogata Uta Joga, Topia, Wimangebare. Etasanya Badi Wu Masala Ki Siya Shiri Pite, Dubo Joji Hong Tuiga, Ogarapi, Dawan Utabi, Adwe Mupi, Bojo Dandinga, Dawan Utabare. Etongua Shisa Gusia Ya, Dasanya Badi Wen Ea, Nadin Joshi B. Dasanya Badi Winjene Badi Misuriga, Tatangwe Shirelu, Dasanya Badi Dwebe Dwemu Ukamon Yiga, Pyogebare. Dasanya Badi Dwe Jamon Wewu, Badi Wendi Tanga Kokana Bien, Badi Wendi Titong Tare, Siwa Lungan Komunidi, Nenganyane Pesa Lutare, Lungan Yabjagale Yashi Relu, Ukamon Yiga, Arefigu, Pyogebare. Dorashimakamia. Dasanya Badiha, Chankai Pumpui Badigu, Pyangbelu, the Votamata, Adija Madia Dibi Me. Chankai Pumpui Dimwen, Tanese Joshira Mo. Natong de se yuga bwe ma chan kain pumpui padigada, manaile nayon loame, naile nayame sobi, dire winiga, nibiro mamajagenga, pyosu dwarelu, sozan tia jama, kmya.